ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာရှိတဲ့ Charlie Hebdo Magazine တိုက်ရုံးချုပ်မှာလူ12ဦးသေဆုံးခဲ့ရတဲ့အထိပြစ်ခတ်မှုရဲ့လက်သည်အဖြစ်တန်တရားရှိထားသူ2ဦးကိုရှာဖွေမှုအတွင်းလူ9ဦးတို့ကိုဖမ်းဆီးထားပြီလို့ပြင်သစ်တာဝန်ရှိသူတို့ကပြောပါတယ်။ Charlie Hebdo Magazine ကတော့သရော်စာတွေရေးသားပြီးအပတ်စဉ်ထုတ်ဝေနေတာဖြစ်ပါတယ်။အခုတန်တရာရှိထားသူ2ဦးတို့ဟာထောက်လှမ်းရေးအဖွဲ့တွေကသိရှိထားသူတွေဖြစ်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နူရယ်ဘောလ်ကဒီကနေ့မှပဲသတင်းထောက်တွေကိုပြောပါတယ်။သူတို့ဟာစစ်သားတွေလိုပဲလှုပ်ရှားဆောင်ရွက်ခဲ့တယ်လို့လည်းသူကထပ်လောင်းပြောပါတယ်။ဒုတိယအကြော်တိုက်ခိုက်မှုတွေကိုကြိုတင်ကာကွယ်နိုင်ရေးကအစိုးရရဲ့အဓိကစိုးရိမ်ချက်ဖြစ်တယ်လို့လည်းပြောပါတယ်။ပဲရစ်မြို့တော်တောင်ပိုင်းမှာဒီကနေ့ရဲမေတဦးအသေပြစ်ခံရတယ်လို့လည်းရဲကပြောပါတယ်။ဒါပေမဲ့လည်းဒီပြစ်ခတ်မှုဟာ Charlie Hebdo Magazine တိုက်ဝင်ရောက်ပြစ်ခတ်သူတွေကိုရှာဖွေမှုနဲ့သက်ဆိုင်မှုရှိသလားမရှိဘူးလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာတော့အသက်18နှစ်အရွယ်မမက်မိုရက်ကအာနာပိုင်တို့ထံမှလက်နက်ချဖမ်းဆီးခံခဲ့ပါတယ်။ညီအကို2ဦးတို့ဖြစ်တဲ့စာအီနဲ့ရှရစ်ကော့ချီတို့2ဦးတို့ကတော့ရဲတွေကဆက်ပြီးတော့ရှာဖွေနေကြဆဲဖြစ်ပါတယ်။ဒီညီအကို2ယောက်လုံးတို့ကပဲရစ်မြို့တော်မှာနေထိုင်သူတွေဖြစ်ပြီးရှရစ်ကတော့အကြမ်းဖက်မှုဆွဲချက်တွေနဲ့ထောင်ချခဲ့မှုပါတယ်။ဒီ2ယောက်တို့ဟာလက်နက်ကိုင်ဆောင်ထားပြီးအန်ဒီရဲရှိတယ်လို့လည်းပြင်သစ်အာဏာပိုင်တို့ကသတိပေးထားပါတယ်။မွတ်စလင်အစွန်းရောက်တွေကိုလှောင်ပြောင်တဲ့ကာတူးတွေဖော်ပြလေးရှိတဲ့အပတ်စဉ်သရော်စာမဂ္ဂဇင်းCharlie Hebdo ရုံးမှာမနေ့ကပြစ်ခတ်မှုအပြီးတန်တရာရှိခံထားရသူတွေထဲကတဦးရဲ့မှတ်ပုံတင် ID ကတ်ကိုကားထဲကနေရဲတွေတွေ့ရှိပြီးဘသူတွေဖြစ်တယ်ဆိုတာကိုဖော်ထုတ်ခဲ့တာဖြစ်ပါတယ်။တည်ဆုံခဲ့ရသူတွေအတွေ့နိုင်ငံတဝန်တရက်တာဝန်ထဲကျေကွက်မှုအဖြစ်နဲ့ပြင်သစ်နိုင်ငံတဝန်မှာအလံတွေကိုတိုင်တဝက်လွှင့်ထူထားပါတယ်ရှင်။